မလေးရှားနိုင်ငံဘဏ္ဍာငွေနဲ့ထူထောင်ခဲ့တဲ့ 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ဒေါ်လာဘီလျံနဲ့ချီအလွဲသုံးစားမှုနဲ့ထောင်နဲ့ချမှတ်ခံထားတဲ့ဝန်ကြီးချုပ်ဟောင်းနာချစ်ရာဇက်ရဲ့နောက်ဆုံးယူကံကိုမလေးရှားရဲ့အမြင့်ဆုံးဖက်ဒရယ်တရားရုံးကဒီနေ့မတ်လ31ရက်နေ့ကပယ်ချလိုက်ပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟောင်းအနေနဲ့ဥပဒေကြောင်းကနေယူကံဝင်နိုင်တဲ့နည်းလမ်းမရှိတော့ပဲဘေးရန်လွတ်ငြိမ်ချမ်းသာ권ကိုသာမျှော်လင့်နိုင်ပါတယ်။သူဝန်ကြီးချုပ်တာဝန်ထမ်းဆောင်ရဲ့ပထမနှစ်ဒီ2009ခုနှစ်အတွင်းမှာသူပူးတွဲတည်ထောင်ခဲ့တဲ့ 1MDB ဘဏ်ကနေဒေါ်လာ 4.5 ဘီလီယံလောက်ခိုးယူခံခဲ့ရတယ်လို့အမေရိကန်နဲ့မလေးရှားစုံစမ်းစစ်ဆေးမှုတွေကပြောပါတယ်။ခိုးယူထားတဲ့အထက်က1ဘီလီယံကျော်ကတော့ Razet နဲ့ဆက်ဆက်တဲ့အကောင့်တွေရောက်သွားတာတွေ့ရှိရတယ်လို့ပြောပါတယ်။ယုံကြည်မှုကိုအလွဲသုံးစားလုပ်မှုအနာလွဲသုံးစားမှု 1MDB ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ SRC International ကနေတရားမဝင်ရရှိတဲ့ဒေါ်လာစေတန်းကိုငွေမဲခွာချမှုတွေနဲ့အပြစ်ရှိတယ်လို့တရားရုံးချုပ်က2020ခုနှစ်မှာဆုံးဖြတ်ခဲ့ပြီးတော့ထောင်နဲ့12နှစ်ချမှတ်ထားတာပါရှင်။